မွန်ပြည်နယ်ကြိုက်ထုံမြို့နယ်တွေကသတင်းတောက်ကိုဝင်းထုတ်ဦးနဲ့ကိုထက်မြတ်သူတို့ကိုမြမစစ်ကောင်စီတပ်ကပြီးခဲ့တဲ့သတင်းပတ်တုန်းကပြစ်ခတ်တပ်ဖြတ်ခဲ့တဲ့အပေါ် UNESCO အကြီးအကဲ Audrey Azoulay ကချုပ်ချလိုက်ပါတယ်။ကျူးလွန်တဲ့သူတွေကိုအပြစ်ပေးအရေးယူနိုင်အောင်တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့ကိုလည်း UNESCO ညွှန်ကြားရေးမှူးချုပ်ကဩဂုတ်လ29ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ပြည်သူတွေကြားမှာသတင်းချက်လက်တွေရအောင်သတင်းသမားတွေနဲ့သတင်းလုပ်ငန်းလုပ်ကိုင်တဲ့သူတွေဟာမရှိမဖြစ်အရေးပါတဲ့သူတွေဖြစ်တယ်လို့သူတို့ရဲ့ဘေးကင်းလုံခြုံရေးကိုပြိပခါဖြစ်နေတဲ့နေရာတွေကသက်ဆိုင်ရာအဖွဲ့အစည်းအလုံးကအကာအကွယ်ပေးရမှာဖြစ်တယ်ဆိုတာကို UNESCO ညွှန်ကြားရေးမှူးချုပ်ကပြောပါတယ်။ Democratic မြန်မာအသံ DPP သတင်းတောက်ကိုဝင်းထွဦးနဲ့အလွတ်တန်းသတင်းတောက်ကိုထက်မြတ်သူတို့နေတဲ့နေအိမ်ကိုဩဂုတ်လ21ရက်နေ့ကစစ်ကောင်စီကဝင်ရောက်စီးနှင်းခဲ့ပြီးတော့ပစ်တက်ခဲ့တာလို့ဒေသခံတွေကပြောပါတယ်။သူတို့နှစ်ဦးတပ်ဖြတ်ခံရတာအပါအဝင်မြန်မာနိုင်ငံတွင်းသတင်းတော့တွေဖန်စီနှိပ်ဆက်ခံရတာထောင်ချတက်ဖြတ်ခံရတာတွေရက်တံမှုကိုလည်းနိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့တွေကမကြာခဏတိုက်တွန်းတောင်းဆိုနေပါဗျ။လက်တလောမှာတော့မြန်မာနိုင်ငံထဲမှာဖန်စီထောင်ချခံထားရတဲ့သတင်းတော့က62ယောက်ရှိပြီးတော့မြန်မာဟာဆိုရင်ကမ္ဘာမှာသတင်းတော့တွေကိုထောင်အချဆုံးနိုင်ငံအဖြစ်နဲ့နယ်စည်းမထသတင်းတော့များအဖွဲ့ RSF ကထည့်သွင်းထားပါတယ်ရှင်။